တရင်ပြည်နယ်ကော့ကရိတ်မြို့နားမှာစစ်ကောင်စီနဲ့ဒေသခံလက်နက်ကိုင်အဖွဲ့တို့ကြားအောက်တိုဘာလ24ရက်နေ့မနက်ပိုင်းကစပြီးတော့တိုက်ပွဲတွေဖြစ်ပွားခဲ့တဲ့နောက်စစ်ကောင်စီဘက်ကတီကျောင်းကနေတိုက်ခိုက်ခဲ့တဲ့အတွဲဒေသခံရွာသားတွေဘေးလွတ်ရာတိမ်းရှောင်ပြေးနေရပါတယ်။ဒီသတင်းကိုတော့ VOA မြန်မာပိုင်းသတင်းထောက်မအေးမာကထိုင်ကနေသတင်းပေးပို့ထားပါတယ
်။တရင်ပြည်နယ်ကော့ကရိတ်မြို့နီးကစင်ကုန်းကျေးရွာနဲ့ဒဏ္ဍူးကျေးရွာနီးမှာစစ်ကောင်စီတပ်တွေနဲ့ကရင်အမျိုးသားလွတ်မြောက်ရေးတပ် KNL PDF ပူးပေါင်းတပ်ဖွဲ့တွေကြားတိုက်ပွဲတွေပြင်းထန်ခဲ့ပြီးတဲ့နောက်စစ်ကောင်စီဘက်ကလေကြောင်းကနေတိုက်ခိုက်မှုတွေလုပ်ခဲ့တယ်ဆိုပြီးပူးပေါင်းတပ်ဖွဲ့ဘက်ကခေါင်းဆောင်တဦးကပြောပါတယ
်ဆက်ကစားကစစ်ကြောင်းထိုးပြီးဆင်းလာတဲ့အချိန်မှာဒဏ္ဍူးကျေးရွာမရောက်ခင်မှာကျွန်တော်တို့ချောင်းပြီးပြစ်လိုက်တာပေါ့ပြစ်လိုက်တော့အထီးလဲနာတယ်အထီးလဲနာတဲ့ခါကျတော့သူတို့ကအပြောက်တင်နေအဆက်မပြတ်ဖြစ်တယ်ပြီးတော့လင်းရင်အော်ဒီကြောင်ကတိုက်ခိုက်တာဟုတ်ကဲ့အဲ့တစ်ချိန်သုံးချိန်တော့လာပြီးတော့အကူပြစ်တာပေါ့အကူပြစ်ပေးတာပေါ့အာစင်ကုန်းနဲ့တရံကူးကြမှာဟုတ်ကဲ့အဲ့ဒါကြတော့ကွန်ကရစ်နဲ့တစ်ဆက်တည်းဖြစ်သွားပြီလေဟိုသိမ့်မဝေးတော့ဟိုလည်းပြောရအောင်မျိုးပေါ်ရောက်ွက်တော့လည်းပြောလို့ရစင်ကုန်းကိုအဲ့တရံကူးကိုအဲ့ရွာရောင်ရှောင်းလာတာပေါ့အဲ့ရွာရောင်ကိုပြစ်ခဲ့တာ
လေကြောင်တိုက်ခိုက်မှုလက်နက်ကြီးတွေနဲ့ပြစ်ခတ်မှုတွေကြောင့်စင်ကုန်းရွာနဲ့ဒဏ္ဍူးရွာသားတွေဟာဘေးလွတ်ရာကိုထွက်ပြေးနေရပါတယ်။အခုဆိုရင်ကရင်ပြည်နယ်အတွင်းမှာဒုက္ခသည်9သိန်းကျော်လောက်ရှိလာပြီးတိုက်ပွဲတွေဖြစ်တိုင်းမှာထွက်ပြေးနေရတာကြောင့်ပြည်တွင်းမှာစစ်ဘေးရှောင်ဒုက္ခသည်တွေပိုများလာတယ်လို့လည်းကရင်ငြိမ်းချမ်းရေးထောက်ကူပြုကွန်ရက်ကပြောရေးဆိုခွင့်ရှိသူစောလာကပေါ်ကအခုလိုပြောပါတယ်။
ဒုက္ခတွေကများလာတဲ့အကြောင်းကြီးကလေအဲ့ဒီလက်လက်ကြီးနဲ့လေနဲ့တောင်းဝင်ပြတာဘာလို့လက်လက်ကြီးကလေသူတို့ကလက်လက်ကြီးကရွာလေရွာမှာရှိတဲ့လူတွေတွေကိုဒီနေနဲ့ဆိုတော့ပြစ်တာရှိတယ်အဲ့ဒီနေနဲ့လည်းအဲ့ဒီဒီရှင်းနေရလောလာပြစ်တော့လေအဲ့ဒီရွာသားတွေကလေတိုက်ပွဲဖြစ်တယ်နဲ့တိုက်ပွဲဖြစ်တဲ့နေရာနဲ့သူတို့ရွာထဲမှာလုံးဝမနေရတော့ဘူးအဲ့ဒီတော့ရွာတွေကလည်းရှင်းနေကြတာဘာလို့ဆက်ပြီးရတဲ့ဟာကြီးကလေအခုကပုံပြမှများလာတယ်ခင်ဗျာ
ကရင်မျိုးသားစီယုံ KNU ထိန်းချုပ်နယ်မြေတွေဖြစ်တဲ့ဒုသထုတထုံခရိုင်တောဦးတောင်ဦးခရိုင်ခလေလီထုညောင်လေးပင်ခရိုင်ဗိတ်တဝဲခရိုင်မူထော်ခရိုင်ဒူပလာယာခရိုင်တွေမှာတော့စစ်ကောင်စီရဲ့လူခွေချိုးဖောက်မှုတွေနဲ့နှစ်ဖက်တိုက်ပွဲတွေကြောင့်စစ်ဘေးရှောင်ရတဲ့လူထုအရေအတွက်9သိန်းကျော်အထိရှိလာပြီးဆိုပြီး KNU ကအောက်တိုဘာလ14ရက်နေ့မှာသတင်းထုတ်ပြန်ခဲ့ပါတယ်ရှင်